Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ View America တိုင်း2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းနိုမီတာ24.25 32.51 နဲ့လိုင်းလတ်190ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါနောက်ဆုံးအချက်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းလိုက်ပြီလို့မြောက်ကိုရီးယားကဒီကနေ့ကြေညာပါတယ်နိုင်ဂျီးရီးယားကျောင်းသူလေး80ကျော်တို့ကတော့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ထက်ကနေပြန်လည်လွတ်မြောက်လာပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်ရက်ပိုင်းတွေအတွင်းကျင်းပဖို့ရှိတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးစ조사နေကြပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်နိုင်မှာမဟုတ်ပါဘူး
။ဘရမာတခေါက်ဂျင်ဘတ်တော့တော့တို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ပြီးတော့သူကကြေကျော်ခဲ့တယ်။ဒါပေမဲ့ဒီညီလာခံဂျင်ဘတ်ခါမျိုးဆက်ဆက်မှာဒီတိုက်ရဲ့ဘောထားတွေကနောက်ကနေပါလာတယ်။တိုက်ရဲ့ဘောထားတွေကလုံးရတဲ့အပိုင်းတွေတွေ့ရတယ်။
TNL တမှုဘုံမှုကျုပ်တာဖုံးကျော်ပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားဆန်းများသတင်းအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကပြောပြမှာဖြစ်ပါတယ
်နောက်ဆုံးကျော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေတာမှာနိုင်ငံတဝန်းမဲပေးနေကြပါတယ်ပြင်သစ်ခေတ်သမိုင်းမှာအခြေတင်ငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလား။ဒါမှမဟုတ်လည်းဥရောပသမ္မတကနေခွဲထွက်ပြီးကိုယ်ပိုင်လမ်းကြောင်းတစ်ခုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောကြပါတယ်။အလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသမ္မတကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မက်ခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ38ရာခိုင်နှုန်းလောက်ပဲရထားတဲ့မရင်းလက်ပန်ကိုပြည့်ပြည့်သားသားအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်သမရလောင်းတို့တို့လည်းဒီကနေ့မှာတနင်္လာစီမဲပေးခဲ့ကြပြီးသတင်းထောက်တွေလည်းပတ်လည်ဝိုင်းနေပါတယ်။လက်ရှိသမရဖရန်ဆွာအော်လန်လည်းဒီကနေ့မဲပေးပြီးပါပြီ။သမရလောင်းတို့ဖြစ်တဲ့မရင်းလက်ပန်ကတော့ဥရောပသမ္မတကိုမလိုလားတဲ့သူမရဲ့ရည်တည်ချက်။နောက်ပြင်သစ်နိုင်ငံတွေမွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှာစိတ်ဝင်စားခံရသူဖြစ်ပါတယ်။အကျိုးစစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မက်ခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝဆန့်ကျင်ကွဲလွဲပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လှည့်စရာမရှိဘူးလို့သူကအချင်းချင်းပြောဆိုထားတာဖြစ်ပါတယ်။တနိုင်ငံလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြို့တော်ပါရီ၊နီးစ်နဲ့တခြားမြို့တွေကမရုပ်နေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း9000ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအကြော်ပြင်သစ်သမရရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းရှင်ရင်အနေငယ်နည်းနေတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေ့တဝက်ရေတွက်မှုတွေအရမဲထွက်ပေးသူ 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းအထိရှိခဲ့တာလို့ပြည်ထရေးဝန်ကြီးဌာနကထောက်ပြထားပါတယ်။မဲယုံတွေကတော့ည8:00မှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသားတို့ကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ Kim Hak Song ကိုမနေ့စနေနေ့ကဖမ်းဆီးတယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှာပြောဆိုပါတယ်။ပျော်ရွှင်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာအလုပ်လုပ်ခဲ့သူလို့လည်းသတင်းမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကမှတ်ချက်မပေးသေးပါဘူး။တကယ်လို့ Kim Hak Song ကိုဖမ်းဆီးတယ်ဆိုတဲ့သတင်းသာအတည်ပြုနိုင်မယ်ဆိုတော့မြောက်ကိုရီးယားနိုင်ငံမှာ၄ဦးမြောက်ဖမ်းဆီးခံရသူဖြစ်မှာပါ။ပြီးခဲ့တဲ့လတုန်းကပဲအသက်50ကျော်အရွယ်တက္ကသိုလ်ပမာခတဦးဖြစ်သူ Kim San Duck ကိုမြောက်ကိုရီးယားအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။ Kim San Duck ကတော့ပြည်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာစရင်ကိုင်ပညာပို့ချပေးခဲ့သူဖြစ်တယ်လို့လည်းအကြောင်းကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရကအရင်တုန်းကတော့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရနဲ့အပေးအယူလုပ်တဲ့နေရာမှာအသုံးချခဲ့ပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်တည်ပြန်ပြီးဆွဲသွားခဲ့တဲ့အကြောင်းသူ82ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာမြို့တော်အပူဂျာကိုပြန်လည်ဆက်ရောက်လာကြပါပြီ။ရဟတ်ရင်ပေါ်တက်ဖို့တန်းစီနေတဲ့မင်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာကြက်ချင်ကြီးအတင်းကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာတော့လွတ်မြောက်လာတဲ့မင်းကလေးတွေနဲ့သမ္မတမူဟာမာဒူဘူဟာရီတို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။ ချက်နိုင်ဂျာနိုင်ငံတို့နဲ့ကပ်ရက်မှာရှိတဲ့နိုင်ဂျီးရီးယားနယ်စပ်ချီပုံးမြို့ကကျောင်းသူလေးတွေ2014ခုနှစ်တုန်းကပြန်ပေးဆွဲခံခဲ့ရတာဖြစ်ပြီးမနေ့စနေနေ့ကလွတ်မြောက်လာတာဖြစ်ပါတယ်။ဒီကျောင်းသူလေးတွေလွတ်လာတယ်ဆိုတာကိုနိုင်ဂျီးရီးယားအစိုးရကဒီကနေ့အစောပိုင်းမှာအတည်ပြုပါတယ်။ဘိုကိုဟာရမ်နဲ့အစိုးရကိုယ်စားလှယ်တွေကာလရှည်တွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းမိန်းကလေးငယ်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။မင်းကလေးတွေကိုပြန်လွှတ်ပေးဖို့အတွက်အနာပိုင်းတို့ဖမ်းဆီးထားတဲ့ဘိုကိုဟာရမ်အဖွဲ့တချို့နဲ့လဲအလဲလှယ်လုပ်ခဲ့တာလို့လည်းသမ္မတဘူဟာရီရုံးကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်။
အမေရိကန်စီးအကြံပေးတွေနေထိုင်ရာအီရန်နိုင်ငံမြောက်ပိုင်းကစစ်ချေတဲ့စခန်းခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှစ်ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အီရန်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်ဒီဆုံးနေရသူတွေထဲမှာအမေရိကန်တွေပါသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကကွတ်မြို့အနီးကအခြေစိုက်ခန်းမှာအသေးခံဘုံခွဲသမားနှစ်ဦးကအသေးခံပေါက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အနာပိုင်တွေကပြောပါတယ်။နောက်ထပ်စစ်သွေးကြွ3ဦးကိုတော့ပက်မာကာကတ်တိုက်ခိုက်ရေးသမားတွေကပြတ်သက်လိုက်ကြပါတယ်။အစ္စလာမစ်အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုရဲဆိုပြီးတော့ Rider သတင်းမှာတော့ဖော်ပြပါတယ်။ပက်မာကာကတ်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံစီးရေးအကြံပေးတွေကိုရည်ရွယ်ပြီးတော့ခရူစိတ်စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေနဲ့ဖောက်ပြန်ရေးသမားဒါဇင်နဲ့ချီထိခိုက်သေးဆုံးခဲ့ရတယ်လို့လည်း ISD ကပြောဆိုကြောင်း Rider သတင်းကရေးပါတယ်။အခုတိုက်ခိုက်ခံရတဲ့ကကွတ်မြို့ရဲ့အနောက်မြောက်ဘက်ကကီလိုမီတာ140အကွာမှာရှိတဲ့မိုဆိုးမြို့ရဲကအစ္စလာမစ်အစွန်းရောက် ISD ကိုရှင်းပြနိုင်ဖို့အတွက်အမေရိကန်ဦးဆောင်တဲ့ညမောင်းအဖွဲ့တွေအကူအညီနဲ့အီရတ်တပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့မိုဆိုးမြို့တွင်ဒေသတော်များများကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အာဖဂန်တာလီဘန်တို့ပြီးခဲ့တဲ့သတင်းဖတ်ကျော်ကပွင်လင်းရသည့်ထိုးစစ်တွေဆပြီးလို့ကြေညာပြီးနောက်ပိုင်းတာလီဘန်တို့လှုပ်ရှားရာအာဖဂန်မြောက်ပိုင်းတလွန်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။တာလီဘန်တို့2015ခုနှစ်တုန်းကခနာတာသိမ်းယူခဲ့တဲ့ဗျူဟာမြောက်အရေးပါတဲ့ခွန်းတူမြို့နာကိုတပုံတွေပြန်ပြီးတော့ကတ်လာနေပါတယ်။ပြည်နယ်မြို့တော်အစွန်ပိုင်းကချာဟပ်အရက်ကတပုံတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ဒေတာတွင်းမီဒီယာတွေကိုပြောဆိုပါတယ်။ခွန်တုမြို့နယ်မတိမငိဖြစ်နေတဲ့ခမ်အဘတ်မြို့နယ်နောက်မြောက်ပိုင်းတက်ဟာပြည်နယ်တို့ကိုဆက်သွယ်ရာအဓိကလမ်းမကြီးလဲတိုက်ပွဲကြောင့်ပိတ်မိနေပါတယ်။အဝေးပြေးလမ်းမကြီးပြန်ဖွင့်နိုင်ရင်စစ်တပ်ကထိုးစစ်ဆင်နေပြီလို့တာလီဘန်တိုက်ခိုက်ရေးသမားဒါဇင်နဲ့ချီပြီးတော့လဲသေဆုံးတယ်လို့လဲအာဖဂန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့တုန်းကတော့တာလီဘန်တို့ကတာဂျီကစ္စတန်နိုင်ငံနဲ့ကပ်ရက်မှာရှိတဲ့ကာလာအီဇယ်ဒေသအနီးမှာထိုးစစ်တွေဆင်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။အနီးပတ်ဝန်းကျင်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့အစိုးရတပ်တွေကဗျူဟာအရပြန်ဆုတ်လာတာဖြစ်ပြီးခလာအီဇေးကိုပြန်လည်ရရှိရေးတံပြန်ထိုးစစ်ဆင်နေပြီလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်ပြောခွင့်ရကတော့အာဖဂန်အစိုးရရဲ့ပြောဆိုချက်ကိုဒီကနေ့ပယ်ချလိုက်ပြီးခလာအီဇေးကိုတပုံးတို့လုံးဝထိန်းချုပ်ထားဆဲဖြစ်ပြီးတိုက်ပွဲတွေလည်းမရှိဘဲပုံမှန်လဲပတ်နေတယ်လို့တုံ့ပြန်လိုက်ပါတယ်ရှင်။
အိန္ဒိယထိန်းချုပ်ရာကက်ရှမီးယားဒေသကရဲတပ်စစ်တစ်ခုကိုသဘုံတွေတိုက်ခိုက်ခဲ့တာကြောင့်ရဲသား3ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်2ဦးကြာဆုံးခဲ့တဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါရယ်ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာတိုက်ခိုက်သူ2ဦးလည်းသေဆုံးခဲ့ပါသည်မနေ့စနေနေ့ကလမ်းမတော်တဆမှုကိုရှင်းလင်းနေတုန်းမှာရဲတပ်စစ်တစ်ခုတိုက်ခိုက်ခံရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ရေးပါကစ္စတန်နဲ့ပူးပေါင်းရေးတို့အတွက်သဘုံအဖွဲ့အစည်းတွေကစစ်စုနစ်နဲ့ချီပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်ကက်ရှမီးယားဒေသတစ်ခုလုံးကိုပိုင်းဆိုင်တဲ့ဆိုပြီးလဲအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကပြောဆောင်နေကြတာဖြစ်ပါတယ်ကက်ရှမီးယားဒေသကိုထိန်းချုပ်ရေးအတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားစစ်ပွဲနှစ်ကြိမ်တိုက်ခဲ့ကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နဲ့ပြီးခဲ့တဲ့သတင်းဘက်ကတိုက်ပွဲတွေအတွင်းအာဖဂန်လုံခြုံရေးစခန်း၅ခုကိုဖျက်ဆီးခဲ့တာမှာအာဖဂန်တပ်ဖွဲ့ဝင်50ကျော်သေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောဆိုပါတယ်ပါကစ္စတန်ဗိုလ်ချုပ်ကြီးနရင်းအန်ဂျွန်းကဒီကနေ့သတင်းထောက်တွေကိုအခုလိုပြောဆိုတာပါပါကစ္စတန်ဘက်ကပြောဆိုချက်ကိုအာဖဂန်အစိုးရကပိတ်ချလိုက်ပြီးလုံခြုံရေးတာဝန်ရှိသူ2ဦးအပါအဝင်4ဦးသေဆုံးပြီးလူ30ကျော်ထိခိုက်ဒဏ်ရာရတာလို့ပြောဆိုပါတယ် နှစ်နိုင်ငံနယ်စပ်ပါကစ္စတန်ဘက်ခြမ်းချင်းမဲမြို့ကရွာနှစ်ရွာကို၎င်းစင်းကောင်းမဲ့အစိုးရအဖွဲ့ကိုအာဖဂန်ဘက်ကကနဦးအကြောင်းမဲ့ဆက်ပြီးတိုက်ခိုက်ခဲ့တာလို့ပါကစ္စတန်ဗိုလ်ချုပ်ကြီးအန်ဂျွန်းကအပြစ်ဖော်ပါတယ်။၎င်းစင်းကောက်ယူမဲ့အစီအစဉ်ကိုစစ်ရေးအရာရောတန်တမာလမ်းကြောင်းနဲ့ပါအာဖဂန်အနာပိုင်တွေထံကိုအကြောင်းကြားထားခဲ့တာလို့လည်းသူကထပ်လောင်းပြောပါတယ်။နယ်စပ်ဖြတ်ကျော်ပြီးအာဖဂန်တို့တိုက်ခိုက်ခဲ့တာကြောင့်ပါကစ္စတန်နိုင်ငံသားအရက်သားတွေရောလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံး12ဦးသေဆုံးပြီး40ကျော်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်မှာပါကစ္စတန်ဘက်ကလက်တုံပြန်တိုက်ခိုက်ခဲ့တာလို့လည်းဗိုလ်ချုပ်ကြီးအန်ဂျွန်းကမှတ်ချက်ပေးပါတယ်။ကုန်းတွင်ဖိတ်အာဖဂန်နဲ့ဝင်ပေါက်ဖြစ်တဲ့ချီမင်းနယ်စပ်ကိုလည်းပါကစ္စတန်ဘက်ကပိတ်ထားလိုက်ပါပြီရှင်။
အီရတ်တောင်ကိုတက်ဖို့ကြိုးစားစဉ်တောင်ကြီးကစခန်းမှာတည်ဆုံးသွားတဲ့အသက်85နှစ်အရွယ်နီပေါ်နိုင်ငံသားရဲ့ရုပ်လောင်းကိုဒီကနေ့တနင်္ဂနွေနေ့မှာခတ်မန်ဒူးမြို့တော်ကိုပြန်လည်တည်ဆောင်ခဲ့ကြပါတယ်။မင်းဘဟာဒူဝါစာချန်ဟာပေပေါင်း 1935 ပြည့်မြင့်တဲ့အီရတ်တောင်ကိုတက်တဲ့အထက်မှာအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်နိုင်ဖို့ကြိုးစားခဲ့စဉ်မှာအခုလိုတည်ဆုံးသွားခဲ့တာဖြစ်ပါတယ်။ရှာချန်ဟာလွန်ခဲ့တဲ့2008တုန်းကလည်းအသက်86နှစ်အရွယ်မှာအီရတ်တောင်ထိပ်ကိုတက်ရောက်ပြီးတော့အသက်ကြီးဆုံးအဖြစ်နဲ့စံချိန်တင်ခဲ့ဘူးပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2013မှာတော့ဂျပန်နိုင်ငံကအသက်80အရွယ်ယူအီချီရိုမီရူရာဟာအီရတ်တောင်ထိပ်ကိုတက်ပြီးတော့အသက်ကြီးဆုံးတက်ရောက်သူအဖြစ်နဲ့စံချိန်တင်ထားတာပါ။ရှာချန်ကုလိုကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နီပေါ်တောင်တက်အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အီရတ်တောင်ရဲ့အောက်ခြေကတောင်ကြီးစခန်းမှာရှိတဲ့ဆရာဝန်တွေကတော့ရှာချန်ဟာနှလုံးရောဂါကြောင့်သေဆုံးသွားတာဖြစ်နိုင်တယ်ဆိုပြီးတော့တန်ကြားရှိနေကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိညီတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကရော VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်ဆက်သွယ်မေးမြန်းချက်တပုတ်ကိုနားဆင်ရပါမယ်။လာမယ့်မေလ24ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံးပြည်ထောင်စုညီညွတ်ရေးညီလာခံအောင်မြင်စွာကျင်းပနိုင်ရေးညီညွတ်ရေးကော်မရှင်ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်ဆိုပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်တော့မှာမဟုတ်ပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ညီညွတ်ရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုကင်ထားတဲ့ဖြစ်ပါတယ်။21ရာစုပင်လုံညီလာခံကျင်းပရေးဆုံးဖြတ်ချက်များချမှတ်နိုင်ဖို့ပြည်ထောင်စုညီညာရေးဆွေးနွေးပွဲမှုဒီပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုတော့နေပြည်တော်မှာစတင်နေပါတယ်အသေးစိတ်ကိုမတ်ဆုမွန်တင်ပြပါမယ
်ဒုတိယကြိမ်21ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကပြီးခဲ့တဲ့ဧပြီလကဆုံးဖြတ်ခဲ့တာပါမကြခင်ကျင်းပတော့မယ့်21ရာစုပင်လုံညီလာခံအောင်မြင်စွာကျင်းပနိုင်ရေးအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကလည်းထိုင်းနိုင်ငံချင်းမိုင်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့မေလ6ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ထားပါတယ်အဓိကကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးရင်းနဲ့မေလ24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးတွေကိုတက်ရောက်နိုင်ရေးတွေကိုဥတီပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့နေရာမှာတော့တချို့အဖွဲ့တွေကိုတွေ့ဆုံသလိုအဖွဲ့တချို့ကိုဖိတ်ခေါ်ဆွေးနွေးခြင်းမရှိတဲ့အနေအထားကြောင့်21ရာစုပင်လုံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးဆိုတဲ့အချက်ကမဖြစ်နိုင်ဘူးလို့တအောင်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLL ရဲ့ပြောခွင့်ရဘူမှုမိုင်းအိုက်ကျော်ကပြောပါတယ
်သူကပဲအဖွဲ့ကြီးပါမယ်ပဲအဖွဲ့ကြီးဖိတ်မယ်ဆိုတော့ခေကူတီရောတတဲကူတော့မတီးရသေးဘူးနော်ဘာကတ်နဲ့ချက်တွေရောရှိလို့ဆိုတော့လည်းကျွန်တော်မတီးရသေးဘူးပရမတ်ခေါ့ကျင်းပတော့တို့ရဲ့မူလရည်အချက်ကတော့အလုံးပါဝင်ပြီးတော့တို့ကချေချော်ခဲ့တယ်။ဒါနဲ့ဒီမူလခံကျင်းပခံဆက်ဆက်မှဒီတိုက်ရဲဘောထားတွေကနောက်ကနေပါလာတယ်။တိုက်ရဲဘောသားတွေကလုံးရတဲ့အပိုင်းတွေတွေ့ရတယ်။အဲမှာအပါဖြစ်လာဆုံးတော့တချို့ဖတ်ကြည့်ချလို့ရမယ်။တချို့ပြောရတာပါလို့ရမယ်။တချို့ပြောကြတော့ဘယ်လိုပုံစံနဲ့တည့်ရမယ်။စမ်းသပ်ချက်တွေရောရှိလာတယ်။အပြင်ခွဲခြားဆက်ဆံမှုတွေလည်းရှိလာတယ်။ကျွန်တော်ဖတ်ဆိုရင်မူလကအဲ့ဒီမလေးပြောနောက်ပိုင်းကတော့မဖြစ်တော့ကျွန်တော်လည်းတည်လို့မရဘူးနော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဘက်ကတော့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲအဓိကတူညီတဲ့သဘောထားရှိကြတာပါစီရင်နီးနဲ့မဖြစ်ရှင်းလို့ဘူးလို့ပြောထားပေမဲ့အခုသတင်းပတ်အတွင်းတိုင်းရင်းဒေသတချို့အထူးသဖြင့်ရှမ်းမြောက်ဘက်မှာစီရင်အင်အားတွေဖြစ်တင်းနေတယ်လို့ တောင်ပလောင်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါကြောင့်ငိမ့်ညံ့ရေးဖြစ်စဉ်အတွင်းစစ်ရေးပဋိပက္ခတင်းမာမှုရော်ရဲကတက်မတော်ရဲ့သဘောထားကအဓိကကျတယ်လို့ဘူမှုမအက်ကျော်ကပြောပါတယ်ဒီကနေ့မေလ9ရက်နေ့မှာတော့နေပြည်တော်မှာ27ရာစုပင်လုံညီလာခံကျင်းပရေးဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးတွေစတင်ကျင်းပနေပါပြီ။ညီလာခံအတွင်းမှာကဏ္ဍအသီးသီးကတာဝန်ယူကြမဲ့ကော်မတီအသီးသီးရဲ့တာဝန်တွေအတွက်ဒီကနေ့ကျင်းပတဲ့ UPDJC အတွင်းရေးမှူးများအစည်းအဝေးနဲ့ပတ်သက်လို့ UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုရှင်းပြပါဗျာ
။ UPDJC ရဲ့လုပ်ငန်းကော်မတီ9ရက်ကဒီကြာကျွန်တော်တို့အစည်းအဝေးတွေလုပ်ပါတယ်အခုဒါဒုတိယအချိန်ပါပဲဒီလုံငန်းကော်မတီတွေကနေပြီးတော့မှဒီ policy option ပေါ့လေမူဝါဒဆိုင်ရာရွေးချယ်မှုတွေလုပ်ပြီးရင်တော့အတွင်းမှုအဖွဲ့အစည်းတစ်ဆင့် UPDJC ကိုတင်ပါမယ်အဲ့တော့ UPDJC ရဲ့အတွင်းမှုတွေကတော့မေလ9/31တွင်မှာဒါတွေကိုထပ်ပြီးတော့ကျွန်တော်တို့အချောတက်လုပ်ပြီးရင်တော့ UPDJC ကိုတင်ပါမယ်အဲ့ဒါပြီးရင်တော့ UPDJC ဆုံးဖြတ်တဲ့ဒီဇိုင်းပုံစံနဲ့မေလ24ရက်နေ့မှာပြည်အောင်စုငင်းငယ်ညီလာက27ရာစုပင်လုံးဒုတိယအစီအစဉ်ကိုကျင်းပပါမယ်ကြာ
ပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံးနဲ့အခုမေလ24ရက်နေ့မှာကျင်းပမယ်ဒုတိယအကြိမ်ပင်လုံးညီလာခံကြားကွာခြားချက်တွေနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းဦးလာမောင်ရွှေကအခုလိုပြောပြပါတယ
်ပြီးခဲ့တဲ့2016ဩဂုတ်မှာလုပ်တဲ့ညီလာခံကတော့ဆုံးဖြတ်တည်မယူခဲ့ဘူးတဲ့ဥစ္စာတူတွေရဲ့သဘောထားအမြင်မျိုးကျွန်တော်အလုံးဖွင့်မိလိုက်ပြီးပြောစီတဲ့ခန္ဓာမျိုးဖြစ်ခဲ့တော့လေလူပုဂ္ဂိုလ်92ဦးရဲ့တင်ပြတာပေါ့အခုတစ်ချိန်ကတော့ပြန်မြင့်တော့စိတ်လိုက်ပြီးတော့ခေါင်းစဉ်မျိုး UPDJC ကချပြီးတဲ့ခေါင်းစဉ်အလိုက်ကိုပဲဆွေးနွေးမှာပါပြီးခဲ့တဲ့2016ဩဂတ်လောက်ကြီးကြံကြေးကြီးဖြစ်တော့ပဲနဲ့ဒီ Federal အခြေခံမဲ့ Federal အခြေခံစီးပွားရေးကိစ္စအဖေတို့ချေကရနိုင်ငံကြီးလုံလုံကြီးဆိုတော့ဒီပေးထားတဲ့ခေါင်းစဉ်တွေကိုပဲကျွန်တော်တို့အိတ်ပေါင်နေရပဲဆွေးနွေးမှဖြစ်တဲ့အတွက်ဒါကျွန်တော်တို့အနေနဲ့တော့မလုပ်ဘူးတဲ့အလုပ်တစ်ခုကိုဒါအစပြုကျွန်တော်လုပ်ရမှာရှိတယ်
လာမယ့်မေလ24မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံရဲ့ဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကိုဖိတ်ကြားနိုင်ရေးနဲ့ပတ်သက်လို့တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်မယ်မေလ12ရက်နေ့အစည်းအဝေးမှာဆုံးဖြတ်ဖွယ်ရှိတယ်လို့သိရပါတယ်ရှင်တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟာလာတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘလို့ခွဲခြားနိုင်မလဲလူမှုကြားမှာသတင်းမှန်ရအောင်ဘလို့လုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
နာမည်အင်္ဂါညဗီဒီယိုတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။အာကာသစူးစမ်းမှုတွေလုပ်တဲ့ NASA မှာလူတွေရဲ့နေ့စဉ်ဘဝလှုပ်ရှားမှုတွေအစဉ်ပြေစေမဲ့တီထွင်မှုတွေလုပ်နေတာပါ။တက္ကသိုလ်တွေနဲ့ပါချိတ်ဆက်ထားတဲ့ဒီတီထွင်မှုသူတွေတနာတွေမှာမြန်မာနိုင်ငံကလူငယ်တွေဘယ်လိုပါဝင်နိုင်ပါသလဲ။ဒီတစ်ပတ်မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာNASA အသိပညာရှင်ဒေါက်တာပဒေတာတင်ကို VOA ရုံးချုပ်မှာဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီ
NASA သုတေသနဌာနရဲ့လည်းအရင်လည်းနာမည်ကြီးပါတယ်သုတေသနအရင်မှာဒီကဘာမှာထိတ်ဆုံးပါပဲဟုတ်ဥပဒေတာတင်ကိုယ်တိုင်လှုပ်တဲ့သုတေသနနော်ဘယ်နှခုလောက်ရှိပါလဲဘာတွေလုပ်နေလဲနည်းနည်းပြောပြသေးပါ
ဟုတ်ကဲ့ကျွန်တော် 1989-90 လောက်ကရတဲ့ပါရဂူပွဲရတော့တော့ကျွန်တော်ဟိုလေဆာယူပဗေဒနဲ့ရတာပါ NASA ကမိတ်ဆွေတွေကနေပြီးတော့ကျွန်တော်ဖိတ်မှန်တကားပြုပါတယ်အခင်ဗျာ ဒီလေဇာယူပဗေဒနဲ့အောင်ခဲ့တာအဲ့တော့အပိပိဆိုင်ရာအာကာသတုတေသနာစခန်းမှာလေဇာတုံးပြီးတော့တုတေသနာလုပ်နိုင်တဲ့ယူပဗေဒဘာသာရက်တွေအဲ့ဒါလေးလေ့လာဖို့အတွက်ကိုလာလုပ်ပေးနိုင်မလားဆိုပြီးတော့ကန့်လန့်တဲ့အတွက်စလုပ်တာပါအဲ့တော့စလုပ်တော့ဘာလဲဆိုတဲ့အခါကျတော့လေဇာနဲ့ဒီအလွန်တရာမှဟိုတေးတယ်ပေါ့နော်နဲနိုမီတာပေါ့နော်နဲနိုမီတာလောက်ရှိတဲ့အမှုံတေးသေးလေးတွေကဘလို့သူတို့တစ်ခုနဲ့တစ်ခုတွဲပြီးတဲ့အခါကျရင်ပုံဆောင်ခဲပုံစံလေးတွေဘလို့ဖြစ်သွားလဲဆိုတာအဲ့ဒါကို colloidal physics လို့ခေါ်ရပါတယ်အဲ့တော့ colloidal physics နဲ့ပတ်သက်ပြီးတဲ့အခါကျလေဇာသုံးပြီးသူတေသနာလုပ်တဲ့ဆက်တွေကိုကျွန်တော်ကူညီပြီးတော့စောက်ပေးပါတယ
်ဒီအခါကျတော့ခုနှစ်လောက်က
ပါအဲ့ဒါ1995လောက်ကပေါ့နော
်
ဆိုတော့ကျွန်တော်အောင်ပြီး
ဟုတ်ပါလေ
၄နှစ်လောက်အတွင်းမကြခင်မှာပဲဟိုဘက်ကနေပြီးတော့ပြောင်းလာပြီးတော့စလုပ်ပါတယ်အဲ့ဒါလုပ်နေနေပေါ့နော်ဒီကျွန်တော်နဲ့တွဲဖက်ပြီးလုပ်တဲ့သူတေသနာတွေရဲ့မှာဟိုသူကဘာလဲဆိုလို့ရှိရင်ဒီအပြေဆိုင်ရာအာကာသသူတေသနာအာကာသစခန်းကြီးထဲမှာတွားမလုပ်ခင်ဘာလဲဆို ground based study ဆိုတာဒီကဘာပေါ်မှာဒီသူတေသနာအတွက်ကိုအခြေခံကြကြနဲ့တကယ်ကိုဟိုပြီးအောင်လုပ်ပြီးပြီလားလုပ်လို့မရတော့ကဘာဆွဲရအောင်လုံးလို့မရတော့ဘူးဆိုတဲ့ဟာရဲ့ justification ပေါ့နော်အဲ့အကြောင်းပြချက်တိတ်ခိုင်လုံလို့ရှိလို့ရှိရင်ကျွန်တော်တို့ဒီတက္ကသိုလ်တွေမှာရှိတဲ့ဟာသူတေသနာအမေရိကန်နိုင်ငံအစိုးရဟိုကထောက်ပံ့ထားတဲ့အစိုးရရဲ့သူတေသနာဌာနတွေမှာအကုန်လုံးကနေပြီးတော့ဒီလိုသူတေသနာကိုရေးလို့ရတယ်အဲ့တော့ဟိုကရေးပြီးတဲ့အခါကျကျွန်တော်တို့ဒီလိုသူတေသနာမျိုးတွေလုပ်ချင်ပါတယ်ဆိုပြီးတော့လုပ်ခွင့်ရှိပါတယ်အဲ့တော့ကျွန်တော်အဲ့တုန်းကရှောက်ဖူးပါတယ်ရှောက်တဲ့အခါကျတော့ရပါတယ်ကဘာပေါ်မှာသူတေသနာလုပ်လို့ရတဲ့ယူပဗေဒနဲ့တက်ဆိုင်တဲ့ဟာ colloidal physics နဲ့ဆိုင်တဲ့ဟာအရေးပုံဆောင်ခဲ့လို့ဟာမျိုးနဲ့သူတေသနာတွေစပြီးတော့ကိုကိုတိုင်းအခြေခံလုပ်ပါတယ်။နောက်ပိုင်းကြတဲ့အခါကျတော့ကျွန်တော် senior scientist ဖြစ်လာတဲ့အချိန်ကျတော့ဗာလဲဆိုတဲ့အခါကျတော့ဒီပေါ့နော်အုတ်ချုပ်ဒီတရားပေါ့နော်အုတ်ချုပ်တာတစ်ပိုင်းပြီးတော့သူတေသနာလုပ်တာတစ်ပိုင်း။နောက်သူတေသနာလုပ်နေတဲ့ဒီအမေရိကန်တနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်တွေတကယ်ကိုထိတ်တန့်တက်သူတော်တော်များများနေပြီးတော့လှုပ်တဲ့ပညာရှင်တွေပါမောက္ခတွေကနေပြီးတဲ့အခါကျတော့ဒီကဘာပေါ်မှာလှုပ်တဲ့သူတေသနာနေနေမလုံလောက်ဘူးအဲ့တော့အပြည့်ဆိုင်ရာအာကတစခန်းထဲမှာတွားလှုပ်မှရမယ်။ဘာကြောင့်လဲဆိုတော့ကဘာဆွဲအားမရှိတော့ဘူးပေါ့နော်။အဲကဘာဆွဲအားမရှိတဲ့နေရာမှာလှုပ်ဖို့အတွက်သူတေသနာအတွက်ကိုသူတို့တွေကဘာတွေလှုပ်ချင်တယ်ဆိုပြီးတော့ဒီဟာပေါ့နော်။ယူပဗေဒဌာနတွေမဟုတ်ပါဘူး Chemical Engineering, Mechanical Engineering ပြီးတဲ့အခါကျတော့ဟိုဟာပေါ့နော်material science ပေါ့เนาะဒီသူကတတ်ထူရောတွေကိုဒီလိုဘယ်လိုပုံလုပ်လို့ရှင်ရလဲဆိုတော့ကျွန်တော်တို့ရှိကိုအဲ့သူတေသနာတွေကိုစာတန်းတွေကိုတင်တယ်သူတို့ဘာလုပ်ချင်တယ်ဆိုတော့ပြအဲ့ဒါတွေကျွန်တော်ကဘာလဲဆိုလို့ရှိလို့ရှင် physics ကလည်းဒါအဖြစ်လုပ်တင်တယ်မလုပ်တင်ဘူးသူ့ကိုဘယ်လောက်အထိကြာကြာလုပ်အောင်လဲဆိုအဲ့ဒီဟာတွေကိုလည်းလုပ်ရတာတစ်ပိုင်းရှိပါတယ်ဥပမာအဖြစ်ဘာလဲဆိုလို့ရှင်အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုရှိပါတယ်သူက IV gen လို့ခေါ်ပါတယ် intravenous generation အဲ့တော့အကယ်၍ဒီကနေပြီးတော့အင်္ဂါဂျိုဆိုလို့ရှိရင်6လခွဲလောက်သွားဟိုမှာတစ်နှစ်ခွဲနေရမယ်6လခွဲပြန်လာမယ်เนาะဒါနောက်15နှစ်လောက်ဆိုဖြစ်တော့မှာเนาะအဲ့လောက်ဝေးတဲ့ခရီးကိုသွားနေတဲ့အချိန်မှာသူတို့မှာတစုံတစ်ခုဖြစ်ခဲ့လို့ရှိလို့ရှိရင်ဒဏ်ရာရခဲ့လို့ရှိလို့ရှိရင်ခွဲစိတ်ကူတာတဲ့ဆရာဝန်တွေပါသွားမှာအဲ့တော့ဟိုပေါ်မှာတစ်ကောင်းတဲ့ရေသန့်ရှိတယ်ဒီတဲ့တန့်အောင်လုပ်ပြီးပြီလုပ်လို့ရပြီဆိုလို့ရှိရင်ဒီစားရည်ပလင်းတွေကိုနော်တခါတည်းဂါလန်နေနဲ့တည်သွားမဲ့အစားတကယ်ကိုဟိုပါပေါ့နော်ပျူရီဖိုင်းလုပ်ထားတဲ့တန့်ထားတဲ့စားနဲ့ဟိုမှာရှိတဲ့ရေကိုရောပြီးတော့မ
ှ
စားရည်ပြန်ဖြစ်အောင်လုပ်လို့ရတယ်ပေါ့နော
်တက္ကသိုလ်တွေကနေပြီးတော့တင်တဲ့သုတေသနစာတန်းနေနဲ့ဟိုဒီ NASA ဒီသုတေသနဌာနနေပြီးတော့အကုန်လုံးပူးပေါင်းပြီးတော့ကူညီပြီးတော့လုပ်ပေးတာပေါ့နော်တက္ကသိုလ်တွေလည်းလုပ်ပေးတယ်ကိုစမ်းစင်တဲ့သုတေသနတွေလည်းစမ်းခွင့်ရတယ်အဲ့ဒီဘောပေါ့နော
်
ဆိုတော့ပထမဦးဆုံးကမိုးလေဝသဌာနကနေပြီးတော့လုတ်တဲ့သူတေသနာပေါ့နော်နောက်ဒုတိယကကျတော့ဟိုဥပရိသတင်နေတဲ့ဒီတက္ကသိုလ်တွေကလာတဲ့ဒီစာတန်းနေတဲ့မှာဘယ်ဥစ္စာက NASA နဲ့တင့်တော်တယ်ဘယ်မှာသူတေသနာလုတ်တင်လဲဆိုတာတွေလုတ်တဲ့သဘောပေါ့နော်
ဟုတ်ပါတယ်
ပြီးတော့ကိုယ်တိုင်းနောက်အဲ့လုတ်တဲ့ဟာလေးတွေပြောပြပေးပါဦးတခြားဘာတွေလုတ်တယ်ဆိုတာ
အဲတခြားနောက်တစ်ခုဘာလုတ်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတဲ့အခါကျတော့ကော်လိုရာဒိုပြည်နယ်တက္ကသိုလ်ကပါမောက္ခတိတ်နာမည်ကြီးပါတယ်အဲ့ဒါပါမောက္ခနိုဘယ်ကလပ်ကနေပြီးတော့သူစာတန်းတစ်ခုဒီတင်လိုက်ပါတယ်သူယူပဗေဒနဲ့ပတ်သက်တဲ့ဒီပုံဆောင်ခဲယူပဗေဒနဲ့ပတ်သက်တဲ့ဟာပေါ့နော်အဲ့ဒီအချိန်မှာဗာလဲဆိုလို့ရှိရင်ကျွန်တော်ပုံဆောင်ခဲယူပဗေဒနဲ့အောင်တာမဟုတ်ပါဘူးဒါပေမဲ့ယူပဗေဒရဲ့အခြေခံရဲ့ကကောင်းတဲ့အတွေ့ဒီအခြေခံကိုကနေပြီးတော့တင်ပေးလိုက်တဲ့ပညာနဲ့ပုံဆောင်ခဲပညာပုံဆောင်ခဲအဲ့ဒီပေါ့နော်အရေးပုံဆောင်ခဲ liquid crystal ပေါ့နော်အဲ့ဒီဟာကိုကျွန်တော်ချက်ချင်းတန်းပြီးတော့နားလိုက်အောင်လေ့လာလို့ရပါတယ် ရပြီးတဲ့အခါကျတနှစ်လောက်အတွင်းမှာပဲသူလှုပ်တည်တဲ့သူတည်တနာကိုကျွန်တော်ရဲ့ဒီ NASA ဓာတ်ခွဲကန်တွေမှာကိုကိုတိုင်းပြန်ပြီးတော့လှုပ်ပါတယ
်
လှုပ်ပြီးတဲ့အခါကျအဲ့ဒီပါမောက္ခနဲ့ကျွန်တော်နဲ့ဥပမာအားဖြင့်เนาะခုနှစ်နှစ်လောက်
တည်တနာတွဲလှုပ်တာ
တွဲလှုပ်တာ
ဟုတ်ကဲ့
ကျွန်တော်တို့ဟာအပြင်ကဘာပေါ်မှာလှုပ်လို့ရတဲ့အဆင့်ကိုကျော်သွားပြီဒါတွေကိုလည်းနားလည်ပြီ
အဲ
့ဒီအခါကျတော့ကဘာဆွဲရမဲတဲ့နေရာမှာလှုပ်ဖို့အတွက်အဆင့်တင်ပြီဆိုတဲ့ဟာကိုကျွန်တော်ကိုယ်တိုင်လည်းဆုံးဖြတ်လိုက်ပါတယ
်
ဆုံးဖြတ်ပြီးတော့အထက်ကိုတင်ပြီးတော့ကဲဒါဖြစ်ရင်ဒီသူတည်တနာကိုဆက်လှုပ်ကြမယ်ဆိုပြီးတော့ဆက်လှုပ်တာပါ
NASA မှာငွေကြေးရောအကုန်လုံးပညာရှင်တွေရောအကုန်လုံးတော့ပံ့ပိုးပေးနေတယ်ပံ့ပိုးပေးနေတယ်ဆိုတော့ဒီဘာသာရပ်တစ်ခုကိုဘယ်ဘာသာပဲတက်တက်ပေါ့နော်ဒီဟိုကဟို engineer ကပဲဖြစ်ဖြစ် engineer တဲ့မှာမှကိုတက်တဲ့ကျွန်းနဲ့ဘာသာရပ်ပေါ့နော်ပြီးတော့မယူပဗေဒဖြစ်ဓာတုဗေဒဖြစ်ဘယ်ဘာသာဖြစ်အခြေခံကိုရတယ်ဆိုလို့ရှိရင် NASA မှာသူတည်တနာလုပ်လို့ရတယ်ပေါ့နော်အဲ့ဒါပေါ့
ဟုတ်ပါတယ်အဲ့တော့ဟို NASA မှာလုပ်တာဟိုယူပဗေဒနဲ့ဟိုအောင်တဲ့လူမှမို့လို့ရှိလို့ရှိရင်ဒီပေါ့နော်ဟို engineering နဲ့အောင်တဲ့စက်မှုနဲ့အောင်တဲ့လူမှဒါလည်း NASA မှာဝင်ပြီးလုပ်ရတယ်ဆိုမဟုတ်ပါဘူးဒီအင်္ဂါဂျိုပေါ်မှာရှိတဲ့တတ္ထုအမျိုးအစားတွေကဘာတွေလဲပြီးတဲ့ခါကျရင်ဘူမိဗေဒပညာရှင
်
အရန်လိုပါတယ
်နော်
အဲ့တော့ဓာတုဗေဒဆိုလို့ရှိလို့ရှင
်ဘူမိဗေဒဓ
ာတုဗေဒအရန်လိုပါတယ
်
ပြီးတဲ့အခါကျရင် biotechnology ပေါ့နော် biotechnology ဆိုလို့ရှိလို့ရှင်အပင်နေစိုက်တဲ့ဟာပေါ့နော
်အ
ဲ့တော့ကမ္ဘာဆွဲအားမရှိတဲ့နေရာမှာအပင်နေစိုက်တယ်အပင်ကိုပန်းပင်ရေလောင်းတယ်ဆိုလို့ရှိလို့ရှင်ရေအောက်ကိုတဖြည်းဖြည်းကျသွားတယ်လေကမ္ဘာဆွဲအားပြီးတဲ့ခါကျအမြစ်တွေကိုပြန့်သွားတယ်ပေါ့နော်ဥပမာကမ္ဘာဆွဲအားမရှိတဲ့အခါကျရေလောင်းလဲရေအောက်ကိုမကျဘူးကဘာဆွဲရမရှိတဲ့အခါကျတော့သူကဘာလဲဆို root zone ပေါ့နော်အမြစ်ဖျားတွေအထိရေရောက်အောင်ဘာလဲဆိုလို့ရှိရင် capillary action
လို့ရှိတယ
်အပင်ဆိုင်တဲ့လူကမသိဘူးဒါပေမဲ့ရေရောက်တဲ့ဟာရေဘလို့ဘယ်နေရာမှာရောက်နေလဲဆိုတဲ့ဟာကျတော့ကျွန်တော်သိပြန်အောင်အ
ဲ့
တော့ကျွန်တော်သူတို့နဲ့တွဲလို့ရတယ
်အခုဥပဒေသားတင်းပေါ့နော်ဒီ NASA မှာဒီဟိုပေါ့နော်သူတေသနာတွေလုပ်တယ်ဆိုတော့ဒီမြန်မာနိုင်ငံဟိုကိုလောက်တဲ့သူတေသနာတွေလည်းဥပဒေသားတင်းဒီက VO ရဲ့နဲ့တစ်ချက်ဖြန့်မိပါတယ်ဒါပေမဲ့ဟိုရင်ဗမာပြည်ကနော်လူငယ်လေးတွေဒီတိုက်ပံပညာကိုစိတ်ဝင်စားတဲ့လူငယ်လေးတွေကဒီ NASA မှာလည်းသူတို့လည်းသူတေသနာလုပ်ချင်တယ်ဆိုဥပဒေသားတင်းဘလို့အကူအညီပေးနိုင်ပါလဲ
အဲ့တော့ဗမာပြည်မှာလည်းနော်ယူပဗေဒနဲ့ပတ်သက်တဲ့သူတေသနာပဲဖြစ်ဖြစ်ဓာတုဗေဒပဲဖြစ်ဖြစ်ဇီဝဗေဒနဲ့ပဲဖြစ်ဖြစ်အဲ့ဒါမျိုးလုပ်ချင်တဲ့သူတေသနာလုပ်ချင်တဲ့ကလေးတွေကိုအလွန်အားပေးချင်ပါတယ်အဲသူတို့ကပါလဲဆိုလို့ရှိလို့ရှိရင
်အခြေ
ခံပညာတွေကိုတက်ကိုထားရမယ
်
နားလဲလေရမယ
်နော
်ဒီပွဲလက်မှတ်ကအရေးမကြီးဘူးအရေးကြီးတာပါလဲဆိုငါတကယ်
နားလေ
တက်လာဘာသာရတစ်ခုတက်လာနော်ယူပဗေဒကြောင့်အလုံးမရဘူးဆိုတာမရှိဘူ
း
အကုန်လုံးကလိုပါတယ်အဲ့တော့သူတို့အနေနဲ့ဘာလုပ်လို့ရလဲဆိုရင
်ကျွန်တော်အနေနဲ့
NASA ကိုရှောက်လို့တော့တန်းမရဘူးဒါပေမဲ့ဒီဥပမာအားဖြင့်ဟိုကျွန်တော်တို့ဗမာပြည်နဲ့အိန္ဒိယနိုင်ငံယိုဒီယားဆိုလို့ရှိလို့ရှိရင်ဟိုဟာသူ့ရဲ့ဟိုဟာပေါ့နော်အာကာသသုတေသနအဖွဲ့ရှိတယ်နော်တိုင်းလန်ရဲ့
ဟိုဟာ
Aerospace Agency အိန္ဒိယရဲ့ Aerospace Agency အဲ့ဒါမျိုးရှိတယ်အ
ဲ့ဒီ
agency တွေကနေပြီးတော့တွဲပြီးတော့ NASA နဲ့တွဲလုပ်တယ်လို့ပဲအော်ဗမာပြည်မှာလည်းရှိတယ် Aerospace Agency ရှိမယ်ဆိုလို့ရှိလို့ရှိရင်ရှိနေရင်ကျွန်တော်အနေနဲ့တွဲပြီးတော့သူတို့ကိုကူညီပေးပြီးတော့ဒီចောင်းသားတွေအနေနဲ့
NASA
ဝင်ပြီးတော့လုပ်တယ်ဒါမှမဟုတ်လို့ရှိရင် NASA နဲ့တွဲပြီးလုပ်လို့ရတယ်ဟို program တွေကိုရအောင်ရှာပေးလို့ရပါတယ
်ဥ
ပမာအဖြစ်ဟိုတလောကအဲ့ဒီဟို International Space Station ကပေါ့နော်အဲ့ Chief Scientist Julie Robinson ဆိုသူနဲ့ကျွန်တော်စကားပြောမှုပါတယ်အဲ့တော့ငါဗမာပြည်အတွက်ကိုတို့ចောင်းသားတွေကိုဘယ်လိုလုပ်ပေးလို့ရလဲဆိုတော့သူကပြောတယ်လေကျွန်တော်လည်းလုပ်ဖို့ကြိုးစားမှုပါတယ်အဲ့ဒါအ
ဲ
့ Nano Rack လို့ခေါ်တယ်အဲ့
ဒါ
သူတည်တနာအသေးလေးပေါ့နော်ចောင်းသားတွေအနေပါမောက္ခတွေနဲ့တဏ္ဍာရီစာလေးလှုပ်လို့ရတယ်သူတေသနာမျိုးလှုပ်ရင်လည်းရပါတယ်လှုပ်ဖို့အတွက်လည်းဟိုကြိုးစားပေးရင
်ဟိုပြည်သားချင်းကြိုးစ
ားပေးနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ဒီ
လိုဗီဒီယိုလာပြီးတော့ဖြေကြားပေး
တယ်ဟုတ်ကဲ့
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆနောချင်းည9နိုင်ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 925နဲ့လိုင်းနူမီတာ51 kHz 585နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာမြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြားသတင်းအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီဒဲကမှအရင်ဆုံးမအေးတနာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့အစာတူလေးတွေကိုပြောပြပေးခြင်းပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကဖြစ်ပါတယ်။သွားရှင်မောင်ကိုကသတင်းတွေအရန်နားထောင်ခြင်းပါတယ်ဒါမဲ့ line မကောင်းပါဘူးလို့ပြောလာပါတယ်ဟုတ်ကဲ့ပါအသုံးပြုတဲ့တယ်လီဖုန်းနဲ့သက်ဆိုင်လိမ့်မယ်လို့ထင်ပါတယ်နော်တချို့တယ်လီဖုန်းတွေမှာတော့ဒီ internet facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်မှုကိုတော်တော်လေးကိုကြည်ကြည်လင်းလင်းအဆင်ပြေပြေနားထောင်လို့ရတယ်လို့ပြောလာကြပါတယ်ဦးစံ US ကလည်း VOE ကထုတ်လွှင့်တဲ့သတင်းတွေကိုစိတ်ဝင်စားစွာစောင့်မျှော်နေပါတယ်။ဒါကတော့ Facebook ပေါ်မှာကျမတို့ live ဓာတ်ရိုက်ထုတ်လွှင့်မှုကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ဒီ Facebook ပေါ်ကပရိသတ်ရဲ့အမှတ်ချက်တူလေးတွေဖြစ်ပါတယ်။ကျမတို့ VOE အစီအစဉ်တွေကို radio နောက်ပြီးတော့ရုပ်မြင်သံကြားကလည်းနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေပြီးတော့ပြန်လွှင့်အစီအစဉ်တွေလည်းရှိပါတယ်နော်။ဒီလိုမျိုး radio ရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်မှုတွေကို internet ပေါ်ကလည်း Facebook ကနေပြီးတော့အချိန်နဲ့တစ်ပြိုင်တည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်အားပေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ VOA အစီအစဉ်ကိုငငယ်လေးတည်းအားပေးလာခဲ့တာပါဆိုတော့ပင်နိုင်သောရရှင်တို့ရေးလာတဲ့စာကိုလည်းဝေမျှပေးခြင်းပါတယ်
။ငငယ်လေးဒီရှစ်ပေစလောင်းမှာကလေးကညာတိုင်းကိုကြည့်ပြပါတယ်။အရန်လဲကြိုက်ပါတယ်။သတင်းအစီအစဉ်တွေကိုအင်္ဂလိပ်စာလေ့လာရေးအစီအစဉ်တွေကအရန်အထောက်အကူဖြစ်စေပါတယ်။မကြသေးမီက VOA ရဲ့ရုပ်သံသတင်းတွေကို DVB TV မှာပြန်လည်ထုတ်လွှင့်ပေးတဲ့အတွက်လည်းအရန်ဝမ်းသာပါတယ
်။ DVB ရုပ်မြင်သံကြားကနေပြီးတော့ VOA အစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူကြည့်ရှုလို့ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာပါတယ်ဆိုပြီးဒီသောရရှင်ရေးလာတာပါနေနိုင်ဆိုတဲ့သောရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆုလာပါတယ်သောရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရာဆီမှာထိတ်ရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်အချီရင်ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့အချီရင်ကပြောပါတယ်။ဒါမှလည်းသချင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒီလိုဆိုရင်တော့သူကိုယ်တိုင်ပဲဆိုပါရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါတယ်။ဒီသချင်းက Pop နဲ့ Dance Hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရောဆက်ပြီးရေးထားတာပါ။တချင်းတွေကစာသားတစ်ကြောင်းကတော့ညကဝဲယုံမှာအချစ်ကိုရှောက်ဖွေတွေ့ရှိမှာမဟုတ်ဘူး။ဒီတော့ဘားဆိုင်မဲ့သွားမယ်။တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါရဲ့။ဒီတချင်းက UK တချင်းတစ်ပုတ်ထဲတေးတက်ပြားစီးမှာ2018ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့တချင်းထွက်ထွက်ချင်းပထမဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါရဲ့။ American Billboard Hot 100စီးမှာတော့နံပါတ်1ချိန်ပြီးတော့ American မှာစဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းတန်း20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါ။ Ed Sheeran ရဲ့သချင်းတွေထဲမှာကြေးလက်တေးစီးရင်မှာလည်းနံပါတ်1ချိတ်တဲ့ပထမဦးဆုံးသချင်းလည်းဖြစ်ပါရဲ့ရှင်။ Ed Sheeran တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။Love isn't the best place to find a lover, so the bar is where I go. Me and my friends at the table doing shots, tripping fast, and then we talk slow.
Come over and start up a conversation with just me, and trust me, I'll give it a chance. Now take my hand, stop it, and the man on the jukebox, and then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come, come on now, follow my lead. I'm in love with the shape of you. We push and pull like a magnet do. Although my heart is falling too, I'm in love with your body. And last night you were in my room, and now my bedsheets smell like you. Every day discovering something brand new. Well, I'm in love with your body. I'm in love with your body. I'm in love with your body. When we can, we let the story begin. We're going out on our first date. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. We talk for hours and hours about the sweet and the sour and how your family's doing okay. And leaving, getting a taxi, kissing the backseat. Tell the driver, make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come, come on now, follow my lead. I'm in love with the shape of you. We push and pull like a magnet do. Although my heart is falling.
ရန်တီဆိုထားတဲ့ shape of you ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြန်မာတိချေတော်ရရှင်တွေအတွက်လည်းမြန်မာတခြင်းလေးတပုံနဲ့နောက်ပိုင်းမှာမြေတာတိလက်ဆောင်ပေးဖို့မှာဖြစ်ပါတယ်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးကြပါမယ်။ ARD မြစ်ဆုံစီမံကိန်းကိစ္စနောက်ပြီးတော့ဒီမြန်မာနိုင်ငံကိုဖြတ်ပြီးတော့ပိုလန်မှာတည်ဆောက်မဲ့ကိစ္စတို့နဲ့ပတ်သက်ပြီးတော့ဒီတော်ရရှင်တွေသူတို့ရဲ့အမြင်မျိုးမျိုးကိုလွတ်လွတ်လပ်လပ်ရေးလာကြတာဖြစ်ပါတယ်။အောင်ဆန်းသူရင်ဆိုတဲ့သောရရှင် Facebook ပေါ်မှာရေးလာတာကတော့ AR မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ NLD ကိုအကဲဖြတ်ပါမယ်ဆိုပြီးတော့သူကအခုလိုရေးလာပါတယ
် AR မြစ်ဆုံစီမံကိန်းအမှန်ရပ်ဆိုင်းနိုင်ခဲ့တဲ့ဆိုရင် NLD အစိုးရရဲ့မှန်ကန်တဲ့ဆောင်ရွက်ချက်တစ်ခုအဖြစ်အသိအမှတ်ပြုလေးစားပါတယ်မြန်မာပြည်ရေဝေရေလဲစနစ်ချိုးယွင်းပြီးရာသီဥတုတန်80ပြင်းထန်လာပေါ်ရရှိပါတယ်မိုးကာလမိုးကြီးရေရှမ်းပြဿနာကိုအမိ AR မြစ်ကအဓိကရေတို့မြောင်းကြီးဖြစ်ခိုင်မာဆောင်ရှောက်ပေးထားတာပါအမိအေယာဝတီတိန်ကော့သင်းငယ်လေးလေးမိုးကာလရေကြီးနှမြုပ်ဧရိယာများလေပါပဲနောက်ဆုံးထွက်သက်ဖြစ်လာနိုင်တဲ့မြေဆုံကိုမဆောင်ရွက်ဖြစ်တော့ဘူးဆိုရင်သဘောအဘေးကာဝယ်နိုင်တဲ့မှတ်တမ်းတစ်ခုစိုက်ထူနိုင်တဲ့သဘောဖြစ်မှာပါရေဝေရေလဲတတော်တွေပြန်ဖြစ်ထွန်းအောင်လုပ်နိုင်ရင်မြန်မာပြည်က၁၀နှစ်အတွင်းစိမ့်လန်းတဲ့ရေမီဒေါ်တောင်တွေနဲ့ပြန်ပြီးတော့တာယာလာပါလိမ့်မယ
်ဒီတော်ရရှင်ကတော့ AR မြေဆုံစီမံကိန်း NLD အစိုးရတကယ်တာရက်ဆိုင်နိုင်ငံရေနော်သူတကယ်ကိုချီးကျူးမိပါတယ်ဆိုပြီးတော့ဒီတော်ရရှင်အောင်ဆန်းသူရင်ရေးလာတာပါကြော်ကြော်ဆိုတဲ့ Facebook ပေါ်ကတော်ရရှင်ကတော့ဒီလိုမျိုးလုပ်ငန်းရက်တွေဒီစဲတီဆောင်ရေးဒါမှမဟုတ်စဲရက်တန့်ရေးဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လူထုတရက်လုံးကိုအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိစွာနဲ့ချပြတင်ပါတယ်ဆိုတော့တိုက်တွန်းလာပါတယ်
မြစ်ဆုံမြညာမြစ်ဝါမှာတိဆောက်မဲ့ဆယ်ရီနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုပွင့်လင်းမြင်သာအောင်ချပြတင်ပါပြီလူတို့အထူးသဖြင့်ဒေသခံပြည်သူတွေပြီးတော့မြစ်ကြောင်းတစ်လျှောက်အသက်မွေးနေသူတွေအပြင်နောင်လာနောင်သားထိအောင်ရေရှည်စဉ်းစားသင့်ပါတယ်ပြောရရင်တော့ကချင်ပြည်နယ်မှာလက်စစ်မီးရအခုလက်ထိမရသေးပါဘူးလွန်ခဲ့တဲ့9နှစ်လောက်ကထင်ပါတယ်နိုင်ငံသားသတင်းတပုတ်မှာဒီလက်စစ်တားခွဲဝေရရှိမှုဓာတ်ကရရှိငွေခွဲယူမှုစစ်ုံတိဆောက်တဲ့နေရာမှာတပ်တန်းဘလောက်မှနိုင်ငံကိုပြန်လွှဲပေးမယ်ဆိုတဲ့သဘောတူညီချက်စာရီကိုကြားသိခဲ့ရပါတယ်မိမိတို့တိုင်းပြည်မှာရှိတဲ့ဒေသခံတိုင်းရင်းသားတွေရဲ့နေမြေမိမိတိုင်းပြည်ရဲ့လူဦးရေ၃ပုံတပုံဒါမှမဟုတ်၄ပုံတပုံအသက်မွေးဝမ်းကြောင်းပြုနေရတဲ့တိုင်းပြည်ပိုင်းနဲ့မြစ်ကြီးကိုအရင်ပြုပြီးတော့မှတိုင်းပြည်တိုးတက်မှာလားဒါမှမဟုတ်သူတို့တိုင်းပြည်ပဲတိုးတက်မှာလားကိုယ့်ရဲ့နိုင်ငံပိုင်းသဘောအရင်းမြစ်ကိုကိုယ့်တိုင်းရင်းသားတွေပဲသုံးဆွဲပြီးတော့အကျိုးအမြတ်အပြည့်အဝခံစားစေချင်ပါတယ်အဲ့ဒီစီရီမဆောက်တော့ရောကိုယ့်ရဲ့တိုင်းပြည်ဘာဖြစ်သွားမှာလဲကျွန်တော်လိုပဲပြည်သူတွေအားလုံးဒီအဖြစ်တွေကိုသိကျင်နေတယ်ဆိုတာနိုင်ငံခေါင်းဆောင်တွေကိုအသိပေးလိုပါတယ်တရုတ်တွေကတော့မြန်မာနိုင်ငံရဲ့ဒီသဘောအရင်းမြစ်ကိုတုံးပြီးတော့သူတို့နိုင်ငံတိုးတက်ကြီးပွားဖို့လုပ်မှာပဲအသေးကြပါရယ
်ဒါကတော့ဒီဆယ်ရီတိဆောက်ပြီးသွားရင်တော့အကျိုးအမြတ်တွေရမှာကတဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကလူလူကအကျွင့်ကြံပဲရပါမယ်ဆိုရဒီသောရရှင်ကြော်ကြော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်သောရရှင်ဝင်းသက်မင်းကတော့ပိုလန်မှာအစီအမံကိန်းကိုသူလုံးဝကန့်ကွက်ပါတယ်တဲ့
ပိုလန်မှစီမံကိန်းကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်စေနိုင်တာကြောင့်လုံးဝကန့်ကွက်ပါတယ်မြန်မာပြည်ကအဲ့ဒီပိုလန်မှကိုနိုင်ငံတကာကူညီနဲ့ကိုယ်တိုင်ဖောက်မှာလားတရုတ်ကတော့မယုံတဲ့အတွက်မြန်မာပြည်ထဲမှာထင်းသလိုဖြတ်တန်းသွားလာခွင့်မပေးသင့်ပါဘူး
ပိုလန်မှအစီအမံကိန်းလုံးဝဖောက်ခွဲမပြုပါဘူးလို့မင်းသက်မင်းကရေးလာတဲ့အချိန်မှာသူရန်ထူးဆိုတဲ့သောရရှင်ကလည်းဒီသောရရှင်မင်းသက်မင်းလိုပဲသဘောထားရှိကြောင်းအခုလိုရေးလာပါတယ်
ကျောက်ဖြူကူမင်းယထာလန်ကားလန်မဖောက်ဖို့အရေးကြီးပါတယ်မြန်မာနိုင်ငံကိုဖြတ်ပြီးရေနဲ့စေကန်းအထိဆက်သွယ်ရေးလမ်းကြောင်းတွေဖောက်လို့ပါကမြန်မာနိုင်ငံအန်ဒီရရှိပါတယ်မြန်မာတွေမဟာဗျူဟာမိတ်ဆွေဆိုပြီးနောက်ကျောဓာတ်နဲ့အထူးခံနေရတာကြားပါပြီ
ဒီသွားရရှင်နှစ်ယောက်ကတော့ပိုလန်မှအစီအမံကိန်းကိုအထူးကန့်ကွက်ပါတယ်ဆိုရယ်ရေးလာကြတာပါကန့်ကွက်တာကတော့သူတို့နှစ်ယောက်တည်းမဟုတ်ပါဘူးနော် Facebook ပေါ်ကစာတွေအားလုံးဖော်ပြဖို့အချိန်မလောက်လို့သာဒီတချို့တွေကိုပဲကြွေးချယ်ပြီးဖော်ပြရတာဖြစ်ပါတယ်ဒါကဗီယိုကတင်ဆက်ပေးခဲ့တဲ့ဒီမြန်မာနိုင်ငံကအစဲတွေကိစ္စနောက်ပြီးမြန်မာနိုင်ငံကိုဖျက်ပြီးတော့ပိုလန်မှာဖောက်လို့မဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကဒီသတင်းပေါ်မှာအခြေခံပြီးတော့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အမှတ်ချက်တွေကိုဝေမျှပေးတာဖြစ်ပါတယ်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီမှာရက်ချင်ပါတယ်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဦးမှာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။တော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်နော်။သခိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်တဲ့။ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးခြင်းပါတယ်နော်။တေးတောင်းတဲ့သောရရှင်တွေရောသူရဲ့ဒီရဝေးကချက်တငယ်ချင်းတွေအားလုံးရောတေးချစ် VOA သောရရှင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
ဘိုးရင်းချွဲမိတာတော့ငါအဖြစ်ချီတယ်လား။အရကေကိုနာမည်တော့ပါမင်းရှာတဲ့ပြတနာ။အပေါ်ရန်ဆောင်လာရင်နဲ့သာရနေလိုက်တာ။虚空间不高没那张啊那是不是你啦将盘嘎平面的张念的把我们好啦那哈鲁大家马上没地雷你啦把狗马的我们走啦啦你哈马起的吧난유밤예랑가보아쇼베타내로즈는야드위고콩가치시메즈라이다신바네싱에야드니야드쿵마아파마짐바내저스모소야야스피드스레세마내세계가다산미얀맘님의피로바
ဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ပြိုရီကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ချင်ဖန်ကပြင်းပြင်းကြကြနင်တဘာဝမဟုတ်လား။မဟာလူသားချင်မနာမင်းသီးသေးငယ်လား။ဘာကောမတော်မတူရာတော့နေဟာမချိရပါ။အ
난 유밤 예강아 보아 쇼페타 내 로즈는 야들고 공감치 시대지 라이다 신발에 신경이 안 하며 우마 아팠던 바
မိုင်းဒနာကျော်ရဲ့မြန်မာပြည်မှဘေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျအခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ရှန်တိုင်းသားတွေရဲ့ညီလာခံနဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်ရေးအလားအလာပဲလို့ရှိမလဲဆိုတဲ့ကောင်းတဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြတာပြီး
ဒီကရက်ရပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ညွညွရေးကော်မတီအစည်းအဝေးတရကျင်းပပါတယ်အဲ့ဒီအစည်းအဝေးကိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ခံအင်အားစုတွေပြည်တွင်းပြည်ပရှမ်းအဖွဲ့အစည်းတွေတက်ရောက်ကြပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်တဲ့ဦးခွန်ထွန်းဦးကအဖွင့်အမှားစကားပြောပါတယ်အဲ့ဒီမိခုံမှာဦးခွန်ထွန်းဦးကလက်ရှိကာလအစိုးရနှစ်ဖွဲ့လိုလိုဖြစ်နေတာပြည်တော်စုလွှတ်တော်ရဲ့သဘောထားနဲ့ဆန့်ကျင်ပြီး တိုင်းသားလက်နက်အဖွဲ့တချို့ကိုအကြမ်းဖက်အဖွဲ့စည်းတွေဖြစ်ရှမ်းပြည်နယ်လွှတ်တော်ကဆုံးဖြတ်လိုက်တာစတဲ့အခြေအနေအချက်လက်တချို့ကိုထောက်ပြပြီး 2008 ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုလိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးလို့တိုင်းပြည်ဟာအရင်ခေတ်တုန်းကလိုဒုံရင်ဒုံရင်အခြေအနေကိုဆိုင်နေတယ်လို့လဲဝေဖန်သွားပါသေးတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သင့်သလားဆိုတာမေးခွန်းမဟုတ်ပေမဲ့ဘယ်အချိန်မှပြင်ရမလဲဆိုတာကတော့အငြင်းပွားစရာပါကုဒ္ဒပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပ
ြန်ကြည့်မယ်ဆိုရင်လည်းဖွဲ့စည်းပုံပြင်ရေးကိုညှင်းပယ်ခြင်းမပြုခဲ့ပါဘူး။အလားတူတက်မတော်ခေါင်းဆောင်တွေဘက်ကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံတယ်ဆိုပြီးပြောဆိုထားခဲ့ပါတယ်။ဒါပေမဲ့ဘာအချက်တွေကိုပြင်ရမယ်၊ဘယ်နည်းဘယ်ပုံပြင်ရမလဲ၊ဘယ်အချိန်မှာပြင်သင့်တယ်လဲဆိုတာကိုတော့သဘောထားမတူညီကြပါဘူး။ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်အရင်သမ္မတဦးသိန်းစင်အစိုးရနဲ့တက်မတော်တို့သဘောထားချင်းတူညီရာတွေ့ရပါတယ်။အဲ့ဒါကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲရေးလုပ်မယ်။အပြစ်ရထားတဲ့အခြေအနေအောက်မှာနိုင်ငံရေးကိစ္စတွေကိုစပွဲဝိုင်းပေါ်မှာဆွေးနွေးကြမယ်။အဲ့ဒီဆွေးနွေးလို့ရလာတဲ့ရလဒ်တွေကိုလွှတ်တော်ကနေအတည်ပြုပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်သွားမယ်လို့ဆိုပါတယ်။အဲ့ဒီအချိန်လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်ခေါင်းဆောင်နဲ့တီခိုင်ဖြိုးပါတီနဲ့အမတ်တွေကတော့ဖွဲ့စည်းပုံတွေကအချက်လက်တချို့ကိုစောစောစီစီပြင်ကျင်ပါတယ်။ဒီလိုနဲ့လွတ်တော်တက်တန်း9နှစ်တာကာလအတွင်းဖွဲ့စည်းပုံပြင်ရေးကိုစူးစမ်းကြပေမဲ့နောက်ဆုံးတက်မတော်ဘက်ကသဘောမတူတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်
။2012ဂျာဖက်ယူကော့ပွဲနဲ့ပထမအကြိမ်လွတ်တော်တဲ့ရောက်သွားတဲ့ NLD ကလည်းဖွဲ့စည်းပုံကိုစောစောစီစီပြင်ကျင်တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြသပါတယ်။ဖွဲ့စည်းပုံနဲ့ပတ်သက်ပြီး NLD ကပြင်ကျင်တဲ့အချက်တွေနဲ့အဲ့ဒီအချိန်သူရဥရှိမန်ခေါင်းဆောင်နဲ့ပြည်ခိုင်ပြိုးအုပ်စုဘက်ကပြင်ကျင်တဲ့အချက်တွေမတူကြပေမဲ့သူရဥရှိမန်ရဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုတွေ NLD ကပူးပေါင်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒါလည်းအောင်မြင်မှုလုံးဝမရခဲ့ပါဘူး။ NLD ပါတီ2015ရွေးကောက်ပွဲကိုအနိုင်ရလွှတ်တော်ကိုလွှမ်းမိုးပြီးအစိုးရဖြစ်လာတဲ့အခါဖွဲ့စည်းပုံပြင်ရေးကိစ္စပြောသံဆိုသံသိမကြားရတော့ပါဘူး။ပြီးခဲ့တဲ့မြန်မာနှစ်သစ်ကူကာလသမ္မတဦးထင်းကျော်ရဲ့မိခွန်းထဲမှာဖွဲ့စည်းပုံကိစ္စထည့်သွင်းပြောဆိုတာကလွဲပြီးအခြားဘာလှုပ်ရှားမှုမှမတွေ့ကြရတော့ပါဘူး။တချို့နိုင်ငံရဲ့ကက်ခတ်တွေကတော့ တောင်ဆန်းစုကြည်ကိုတိုင်းပြည်ပင်လျင်တတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေး NCA စာချုပ်လမ်းကြောင်း27ရာစုပင်လုံးကြီးလာကန်လမ်းကြောင်းတိုင်းသွားပြီးအဲ့ဒီကရလက်တွေထွက်လာတဲ့အချိန်ကြမှဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်တော့မယ်လို့မှန်းဆမှုတွေလည်းရှိနေကြပါတယ်လူချင်းနေမျိုးမှာရှန်တိုင်းသားခေါင်းဆောင်ဦးခွန်ထွန်းဦးရဲ့အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ
ပုံပွင့်လင်းလင်းပြောရရင်အရင်ဆရာနာရှင်တွေရေးဆွဲပေးသွားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိုင်းနာအချင်းချင်းသွေးကွဲစေတဲ့အချက်ဒီမိုကရေစီနိုင်ငံတည်ထောင်လို့မရအောင်အကန့်အသတ်ဖြစ်စေတဲ့အချက်တက်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းတွေကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်စတာတွေအများကြီးပါဝင်နေပါတယ်အခြားတစ်ဖက်ကိုပြန်ကြည့်ရင်ဒီကနေ့အချိန်ဟာအမျိုးသားယဉ်ကြားစီရေးကိုပြန်လည်တည်ဆောက်နေတဲ့အချိန်တိုင်းသားစည်းလုံးညီညွတ်ရေးကိုပြန်ပြီးတည်ဆောက်နေခြင်းငြိမ်းချမ်းရအောင်ကြိုးပမ်းအားထုတ်နေရခြင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်အားကျိုးမှန်တက်ဆောင်ရွက်နေရခြင်းလည်းဖြစ်ပါတယ်။အဲ့ဒီလိုအကောင့်ထဲဖောနေတဲ့လုပ်ငန်းတွေအောင်မြင်မှုရဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေကအဟန့်အတားဖြစ်နေတယ်ဆိုတာကလည်းငြင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။တနည်းပြောရရင်လက်နက်ကင်တိုင်းသားတွေနဲ့ NCA စာချုပ်လက်မှတ်ထိုး27ရာစုပင်လုံးညီလာခံတွေတစ်ခုပြီးတစ်ခုကျင်းပအဲ့ဒီကအဖြေရလာမှရလာတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ရေးဆိုတာဘယ်ချိန်ဘယ်ကာလမှဖြစ်နိုင်မယ်ဆိုတာဘယ်သူကမှအတက်မပြောနိုင်ပါဘူးလက်ရှိငင်းငယ်ဖြစ်စဉ်ကိုကြည့်ရင်ငင်းငယ်ရေးမှမရေမရမတေချာမှုပုံများလာတာကိုတောင်တွေ့နိုင်ပါတယ်တကယ်လက်တွေ့တိုင်းသားတွေနဲ့ညီနိုင်တိုင်ပင်နေတဲ့ကိစ္စတွေပြေလည်မှုမရတဲ့နေရာမှာလဲအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်ရတဲ့အချက်အများကြီးပါဝင်နေတာကိုလည်းသတိပြုမိနိုင်ပါတယ်။အလားတူအခြားသောတိုင်းပြည်တည်ငြိမ်ရေးဒီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလဲဖွဲ့စည်းပုံအခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ်
။ဒီအတွက်သေချာတာတစ်ခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြေလည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မြန်ပြင်နိုင်လေကောင်းလေပါပဲဒီအတွက်လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူးလက်ရှိဖွဲ့စည်းပုံကို NLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်နိုင်ကြပါလဲနေဆုံအဆင့်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအောင်မြင်မှုရစေဖို့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးနဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှာသိကြပါတယ်ဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေပေါ်စေတနာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိအချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000ထိကျတဲ့အစင့်မြင့်ဇိမ်ခံရထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်ဟောင်ကောင်မှာတော့ပေါက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်လူတဒါဇင်လောက်ဟာပေါက်စီတွေတွဲလောင်းချိန်ထားတဲ့မျောစင်ပေါ်တက်ပြီးပေါက်စီလူခဲ့ကြပါတယ်အခုလိုထူးခြားဆန်းပြတဲ့သတင်းတွေကိုကိုငိမ့်ညံ့တဲ့အတူမက်ခင်ဖြူတွေးတို့ကတင်ပြထားပါတယ
်ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000အထိကျတင်နိုင်တဲ့အစင်းမြင့်ဇိမ်ခံရထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်တိုကျိုကနေဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုအထိ၄ရက်ကြာခီးရေးအတွက်ရထားရဲ့အစင်းမြင့်ဆုံးအခန်းကနေစီးနင်းသွားရမှာဖြစ်ပါတယ်ရွှေရောင်တုတ်လင်းထားတဲ့ဇိမ်ခံရထားရှီကီရှိမာဟာရိုးရမြက်ဖြာတာတာမီအိပ်ရခင်းတွေအပါအဝင်ဟီနိုကီလို့ခေါ်တဲ့တစ်သားရေချိုးကန်နောက်ပြီးအပြင်ဘက်ကိုမြင်နိုင်တဲ့မှန်တွေတက်ဆင်ထားတဲ့ရထားတွေအပြင်စားတောက်တဲ့အတွဲမှာဆန်နီယာတီဖြော်ပြမဲ့သူတွေပါပါဝင်ပါတယ်အနိုင်ဆုံးဈေးကဒေါ်လာ3000နီးပါးရှိပြီးတော့ရက်တို2ရက်တာခရီးသွားရမှာဖြစ်ပါတယ်မက်ရှလာ2018ခုနှစ်အထိတော့ထိုင်းကုန်တွေအလုံးရောင်းချပြီးသားလည်းဖြစ်ပါတယ်ဇိမ်ခံရထားပထမဆုံးစီးကွင်းရတဲ့ခရီးသည်33ဦးဟာစိတ်ဝင်စားဖွယ်ရာနေရာတွေဖြစ်တဲ့ရေဘူးစခန်းတွေဂျပန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုလည်းတွားရောက်လည်ပတ်ခွင့်ရမှာဖြစ်ပါတယ်။ဒီရထားလက်မှတ်ဟာရထားပေါ်နဲ့ရထားအပြင်ဘက်သွားလည်တဲ့နေရာတွေမှာစားတောက်တဲ့ကုန်ကြစရိတ်တွေပါပါဝင်ပြီးဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုလိုဇိမ်ခံရထားခီးစဉ်တွေရေပန်းစားလာပြီးကုမ္ပဏီတွေကလည်းအပြိုင်ဆိုင်ခရီးသည်တွေကိုဆွဲဆောင်ဖို့ကြိုးစားနေတာပါခင်ဗျာ။
အမတော့ချမ်းချောင်းပေါက်စီပွဲတော်ရဲ့ပိတ်ပွဲဖြစ်လူဒရာစင်လောက်ဟာပေါက်စီတွေတွဲလောက်ချိန်ထားတဲ့မျော်စင်ပေါ်တက်ပြီးတော့ပေါက်စီလူခဲ့ကြပါတယ်။ည12နာရီအထိမှာလူ12ယောက်ကပေ60မြင်းနဲ့ပေါက်စီမျော်စင်ပေါ်ကိုတက်ပြီးတော့ပေါက်စီတွေကိုလူကြတာပါ။မျော်စင်ထိပ်မှာရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုသယ်ဆောင်လာနိုင်မဲ့သူဖြစ်ပါတယ်။ဟောင်ကောင်ကျွန်းနားမှာရှိတဲ့ချမ်းချောင်းကျွန်းပေါ်မှာနေဆင်ကျင်းပတဲ့ဒီပွဲဟာခုနှစ်ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပွဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ပြီးတော့ကျင်းပတာပါလူပေါင်း 9,000 နီးပါးပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ရောင်းစုံစီတန်းလက်လျှောက်ပွဲကိုလည်းကြည့်ရှုကြပါတယ်စီတန်းလက်လှယ်ပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှက်ဖျားတွေလိုဝတ်ဆင်ပြီးတော့ရိုးရာကြီးလုံးတွေခြင်သိအကတွေနဲ့လည်းဖျော်ဖြေကြပါတယ်ရှင်
နိုင်ငံတကာကတပ်ပုတ်ရှင်ပြိုင်ရတဲ့ဆက်ရုပ်တွေနဲ့ရှင်ပြိုင်မှုတရုတ်နိုင်ငံဆက်ရုပ်တီထွင်ဖန်တီးသူတွေကမြောက်ဘရင်လို့နာမည်ပေးထားတဲ့ဆက်ရုပ်ကိုဖန်တီးလိုက်ပါတယ်။မြောက်ဘရင်ဆက်ရုပ်ဖန်တီးသူတွေကတအူးဖြစ်တဲ့စွန်းရှီချန်းကဆက်ရုပ်ဟာအပိသက်မတီဆောက်ရသေးပေမဲ့နောက်နှစ်မှာပြီးမယ်လို့ခန့်မှန်းထားပါတယ်။ဒီဆက်ရုပ်ကိုနှစ်လအတွင်းတီဆောက်ထားတာဖြစ်ပြီးတော့အလေးချိန်၄တန်ရှိတယ်လို့ကုန်ကြစည်ဒေါ်လာငွေ14တန်းလောက်ကုန်တယ်လို့လည်းပြောပါတယ်။အမေရိကန်ဆက်ရုပ်အသင်းမဂါဘော့နဲ့ရှင်ဖို့စဉ်းစားနေဖြစ်ပါတယ်။အမေရိကန်အသင်းရဲ့ AK2 မဂါဘော့ဆက်ရုပ်ကြီးကိုတရုတ်မျိုးသားကလည်းပေးမှာပြည့်အပ်ကပြသခဲ့တယ်။အခုလိုဒိုးဝိုင်းနဲ့ဆက်တွေရှင်ပြိုင်တပ်ပတာကိုအနာဘက်မှာဖြစ်လာမယ့်အားကစားနည်းလို့မဂါဘော့အလုပ်မှုဆောင်ရာချုပ်ဂွီဂရလင်ကပြောပါတယ်။ပထမအဦးဆုံးဆက်ရုပ်တွေတပ်ပုတ်တာကိုအမေရိကန်မဂါဘော့အသင်းနဲ့ဂျပန်ဆူဒိုဘက်ရှိအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
တင်ဆက်တဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာစာရိုက်ကြီးစာတိုက်အမှတ်755ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ညနေမှာထုတ်တဲ့အစီအစဉ်ဒီမှာတော့ဒီไคโนมีเตอร์30 40 45รูอ่ะนี่พั้นอยู่น่าสนใจมาดิคือเราตะเรียนจิ้งจกโกมัดติงกีไทเปาะแปะมาဖြစ်ပါတယ
်နောက်ဆုံးจอပြင်သစ်သမရရွေးကောက်ပွဲတွေကိုဒီခဏချင်းပါနေတာမှာတော့မဲဆနာရှင်နေမဲပေးနေကြပါပြီပြင်သစ်ခက်တဲ့တမိုင်းမှာအခြေတင်းညင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေတိုင်းမလားဒါမှမဟုတ်လဲဥရောပတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်အလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကျော်တမရရွေးကောက်ပွဲမှာတော့ဥရောပတမကကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲလဝါဒီအီမန်နျူအယ်မာခရွန်နဲ့ရွှေပြောင်းအခြေချမှုကိုဆန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံသားတဦးကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုပါတယ်ကင်ဟပ်ဆောင်ဆိုကိုမနေ့စနေနေ့ကဖမ်းဆီးတာလို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှပြောဆိုသွားပါတယ်ပြုံယမ်းတက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနမှအလုပ်လုပ်နေသူလို့လည်းသတင်းမှဖော်ပြပါတယ်နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်တွေပြန်ပြေးဆွဲခဲ့တဲ့အကြောင်းသူ82ဦးတို့ကိုဒီကနေ့တနင်္ဂနွေနေ့မှမြို့တော်အပူဂျာကိုဆက်ရောက်လာခဲ့ပါပြီရဟယင်ပေါ်တက်ဖို့တန်းစီနေတဲ့မိန်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာချက်ချင်းဒီအတင်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတာကိုတွေ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ White Zone ညက်ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိ line meter 2495 3251နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.